stand up and fight sometimes.
ဒါတာခင်ဆိုဝင်းကမြန်မာနိုင်ငံနေဆက်ဒေသတချို့မှာအထူးသဖြင့်ထိုင်းမြန်မာနယ်စပ်မှာပေါ့နော်မြန်မာနိုင်ငံကနေပြီးတော့ထွက်ပြေးလာတဲ့ဒုက္ခသည်တွေတို့နောက်ရွှေ့ပြောင်းအလုပ်သမားတွေအတွက်ကျန်းမာရေးဆိုင်ရာကူညီထောက်ပံ့မှုတွေအများကြီးလှုပ်ဆောင်လာခဲ့တာဒါဆယ်စုနှစ်နဲ့တောင်မှချီပြီးတော့လှုပ်လာတယ်ဆိုတော့ကျွန်တော်တို့သိရတယ်ဆိုတော့အခုကကြတော့ဒါမြန်မာနိုင်ငံမှာလွန်ခဲ့တဲ့၄လလောက်ကစပြီးတော့စစ်အာဏာသိမ်းမှုဖြစ်တယ်ဒီစစ်အာဏာသိမ်းမှုနောက်ပိုင်းမှာဒီစစ်ကောင်စီတပ်တွေရဲ့ပြစ်ခတ်တပ်ဖြတ်တာတို့တောင်ဒီဖမ်းဆီးနှိမ်နှင်းတာတွေကြောင့်မလို့ထွက်ပြေးလာတဲ့သူတွေနေဆက်ဒေသတွေရောက်လာတာလည်းရှိရဒီနေဆက်ဒေသတွေမှာဖြစ်နေတဲ့နက်နက်ကန်တိုက်ပွဲတွေကြောင့်ရောပြီးခဲ့တဲ့3လအတွင်းမှာပဲကျွန်တော်တို့သိတဲ့လို့ဆိုတာတောင်းနဲ့ချီပြီးတော့ဟိုဒီဒုက္ခသည်တွေတိုးလာရလည်းရှိတယ်ဆိုတော့လက်ရှိမှာရောဒီလိုဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ကူညီဆောင်ရွက်ပေးနေတာတွေရှိပါသလားရှင
်အခုလောလောဆယ်မှာတော့ဒေါက်တာစင်ပြာမောင်စေကန်းနဲ့ရောနောက်ပြီးတော့အဲ့ဒီနေဆက်ဒေသတစ်လျှောက်မှာကျမကြီးကိစ္စတွေကိုဆောင်ရွက်နေတဲ့လုပ်ဖို့ကြိုင်တဲ့ဆောင်ဝင်တွေနဲ့ပေါ့နော် Zoom meeting ဒီအဝေးကနေလှမ်းပြီးတော့ meeting တွေအများလုပ်ပါတယ်meeting ပုံမှန်လုပ်လို့ရှိတယ်အဲ့ဒီလိုမျိုးလုပ်တဲ့အခါမှာလည်းဒီနေဆက်ဒေတာမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုသူတို့ကနေတဆင်နဲ့ကြားရတယ်အဲ့လိုကြားရတဲ့အခါမှာလည်းဒီဘက်ကနေပြီးတော့လိုအပ်တဲ့ဟာကိုတန်းနိုင်တယ်များကူညီထောက်ပံ့ပေးနေတာတွေရှိပါတယ်အထူးသဖြင့်ကတော့ဒီနေဆက်ဒေတာဒီတိုင်းသားဒေတာတွေမှာပေါ့နော်အဲမဲဆောက်ကတော့ဒီကရင်ပြည်နယ်နဲ့ပို့ပြီးတော့နှိစက်တာပေါ့ KNU နယ်မြေနဲ့နှိစက်တာပေါ့အဲ့တော့အဲ့ဒီ KNU နယ်မြေမှာဆိုလို့ရှိရင်ဒီစစ်ကောင်စီဘက်ကတိုက်တဲ့တိုက်ပွဲတွေကတော်တော်ကိုရက်ဆက်ပါတယ်အများကြီးရဲ့အတိုင်းပဲပေါ့နော်ဒီဘာမှလက်နဲ့မရှိတဲ့ပြည်သူတွေလူထုတွေနောက်ပြီးတော့ဒီတာမန်လက်နဲ့ကလေးပဲကန်ဆောင်နေတဲ့ဒီတိုင်းသားအဖွဲ့တွေကိုသူတို့ကလက်နဲ့ကြီးတွေနဲ့မတရားပြစ်ခတ်ရုံနဲ့မကဘူး။လင်းရင်နဲ့ကိုဘုံကျဲတဲ့အခါမှာအဲ့ဒီဒေသမှာနေတဲ့လူထုတွေကဒီတိုက်ပွဲရဲ့တန်တောင်းအိုးပြစ်အိမ်ပြစ်ပြေးပုန်းနေရတဲ့လူတွေအများကြီးရှိပါတယ်။ထောင်နဲ့တောင်းနဲ့ကိုခြီးပြီးတော့အဲ့လိုမျိုးထွက်ပြေးတိမ်းရှောင်ပုန်းအောင်းနေရတဲ့လူတွေရှိတယ်ဆိုတာသိရပါတယ်။အဲ့တော့ဒီလူထုတွေကဆိုလို့ရှိရင်သူတို့မှခံစားနေရတဲ့ဒုက္ခတွေကဒီစားနပ်ရိခာပြတ်လတ်တာတွေရှိတယ်။နောက်ပြီးတော့အထူးသဖြင့်အခုလိုမျိုးမိုးရသည်ဆိုလို့ရှိရင်မိုးရွာတယ်မိုးမလုံတာတွေရှိတယ်အဲ့လိုမျိုးမိုးရွာတဲ့အတွေ့ဒီခြင်းနေရင်နေအများကြီးရှိတယ်ခြင်းနေရတဆင့်ရင်ကောင်းကနေတဆင့်ကူးဆက်တဲ့ယောဂါတွေဝင်းပြက်ဝင်းလျှော့ယောဂါတွေအများကြီးရှိတယ်ပေါ့နော်အဲ့တော့အဲ့ဒီသူတို့တွေအတွက်လိုအပ်တဲ့အကူအညီကိုဒီကနေပြီးတော့လူရှင်တွေစီကနေပြီးတော့တတ်နိုင်ကြများလူငွေကောက်ခံတာတွေရှိတယ်နောက်ပြီးတော့တစ်ပတ်တစ်ခါနှစ်ပတ်တစ်ခါအစားအသောက်တွေချက်ပြုတ်ပြီးတော့ရောင်းပြီးတော့ဒီအလှခံတာပေါ့နော်အဲ့တော့ရောင်းရတဲ့ငွေကိုစုဆောင်ပြီးတော့ပို့ကြတာတွေလည်းရှိပါတယ်ဆိုတော့ဒီငွေအားရောစိတ်ဓာတ်အားဖြင့်ရောတတ်နိုင်ကြကူညီနေပါတယ်
လက်ရှိကတော့တို့ဒီစာဝင်နေရေးနောက်ကျမကြီးဆိုင်ရာပြုစုစောင့်ရှောက်မှုတွေအပါအဝင်ပေါ့တို့ရဲ့လိုအပ်ချက်တွေကတော့အများကြီးရှိနေရယ်ဆိုတော့ဓာရီကိုထိထိရောက်ရောက်ကူညီနိုင်ဖို့ရောဘာတွေလုပ်နိုင်မလဲရှင
်ထိထိရောက်ရောက်ကူညီနိုင်ဖို့ဆိုရင်တော့တကယ်ကတော့ပြောကြစကမ်းဆိုရင်ဒီလူရကိုအိုးအိမ်ကိုရက်ရွာကိုအေးအေးချမ်းချမ်းနဲ့လုံလုံခြုံခြုံနဲ့ပြန်ရောက်နိုင်အကောင်းဆုံးပေါ့နော်အဲ့တော့ဒီလူရအခုဆိုလို့ရှိရင်ဘာဖြစ်လို့ဒီလူမျိုးကိုရဲ့ကိုယ်အိမ်ကြီးကိုစွန့်ပစ်နေရတာလေကိုယ့်ရဲ့ရရွာကြီးကိုစွန့်ပစ်နေရတာလေဆိုလို့ရှိရင်ဒီစစ်ကောင်စီရဲ့မတရားအနိုင်ကျင့်တယ်မတရားနှိပ်စက်တယ်မတရားတိုက်ခိုက်တပ်ဖြတ်တဲ့အန္တရာယ်တွေကိုထောက်လန့်ပြီးတော့လွတ်ရအောင်ပြေးကြရတယ်အဲ့လိုလွတ်ရအောင်ပြေးကြရတဲ့အတွေ့သူတို့ဟာမလိုလားအပ်တဲ့ကျန်းမာရေးပြဿနာတွေဖြစ်တဲ့ကလေးတွေဆိုလို့ရှိရင်လည်းစားနပ်ရိက္ခာမလုံလောက်တဲ့အတွေ့အထူးသဖြင့်ဒီဖွံ့ဖြိုးတာအရေးကလေးတွေမှာဆိုလို့ရှိရင်အာဟာရမပြည့်စုံတဲ့ယောဂါတွေကွန်ပျူတာမှုဆိုင်ရာယောဂါတွေအဲ့လိုမျိုးတွေအများကြီးတို့မှထိခိုက်ရတယ်လေဆိုတော့ဖိတိရောက်ရောက်ကူညီနိုင်ဖို့ကတော့ကျမတို့ကအခုလုံနေတဲ့ကျမတို့ရဲ့နေဦးတော်နိုင်ရာပြီးဆုံးတဲ့အတိုင်းတိုက်ပြီးတော့ဒီစစ်ကောင်စီကိုအမြင့်ပြတ်ချိန်မုံနိုင်လို့ရှင်တော့ဒါဒီပြဿနာကိုအကောင်းဆုံးကလက်တွေ့မှာတော့တကယ်ကိုပြီးတတ်ဖြေရှင်းတဲ့နီးလို့ပဲကျမပြောလို့ရပါတယ်အဲ့တော့လောလောဆယ်ဒီနေဦးတော်နိုင်ရေးမပြီးသေးတဲ့ကာလမှာတော့ကျမတို့ကဒီလိုအပ်တဲ့အကူအညီတွေကိုကိုယ်တိုင်ကလည်းကိုရှိသမျှအင်အားနဲ့အကူအညီကိုတတ်နိုင်သမျှပေးမယ်။ပြင်ပကနေပြီးတော့ကူညီနိုင်တဲ့အကူအညီတွေကိုလည်းတတ်နိုင်သမျှယူပြီးတော့ဒီလိုမျိုးအိုးအိမ်စွန့်ပစ်ပြီးတော့တခြားတောချုံအောင်ကြောင်ရောက်နေတဲ့လူတွေအတွက်ဒီရုပ်ပိုင်းဆိုင်ရာအဲကျမကြီးပြုစုဆောင်ရှားမှုနောက်စိတ်ပိုင်းဆိုင်ရာလည်းအဲသူတို့ရဲ့စိတ်ဓာတ်ရာတွေကိုတက်တာအောင်ပြောင်းကျင်းနိုင်အောင်စိတ်ပိုင်းဆိုင်ရာပြုစုဆောင်ရှားမှုတွေလည်း ကျမတို့အများကြီးလုပ်ပေးဖို့လိုပါတယ
်ဟုတ်ကဲ့အခုဆိုရင်လေဒါဒါတို့လည်းသိတဲ့အတိုင်းပေါ့နော်မြန်မာနိုင်ငံမှာပြီးခဲ့တဲ့ဒီအရတအစိုးရကာလတွေမှာပညာရေးပိုင်းကျန်းမာရေးပိုင်းမှာတဖြည်းဖြည်းနဲ့တိုးတက်လာတဲ့အခြေအနေတချို့ရှိခဲ့တယ်ဥပမာဒီကိုဗစ်ဖြစ်တဲ့အချိန်မှာတော့မှကိုဗစ်နဲ့ပတ်သက်ပြီးတော့စစ်စစ်တာတို့နောက်ကာကွယ်ဆေးရအောင်လုပ်တာတို့မှဆိုရင်ဒီဒေသတွင်းနိုင်ငံတွေရဲ့မှာတော့မှပဲဒါတော်တော်လေးကိုထိရရလုံနိုင်နေဆိုတာမျိုးနဲ့ချီချူးခံရတာတွေတော့မှရှိခဲ့တာပေါ့နော်ဒါပေမဲ့အခုဒီအရသာဆိုရကိုဖြုတ်ချပြီးတော့မှဆီယနာသိမ့်လိုက်တဲ့အခါကျတော့ဒီလိုတိုးတက်လာတဲ့အခြေအနေတချို့အထူးသဖြင့်ဒါကျမ်းမာရေးကဏ္ဍမှာဘလောက်ထိခိုက်မှုတွေဖြစ်သွားတယ်လို့ရောသုံးသပ်မိလဲရှင့်
ကျမ်းမာရေးကဏ္ဍမှာတော့ခုနပြောတဲ့ကိုဗစ်ကိုပဲပြန်ပြောရလို့ရှင်ဒီကျမတို့ကိန်းဂဏန်းတွေကိုကြည့်တဲ့အခါမှာအရင်တော့ဒီအရတားအဆုအဆုလို့ရှင်တနည်းတနည်းကိုအဲကိုဗစ်ဖြစ်တဲ့ဟာက10,000ကျော်တယ်ပေါ့နော် 18,000 လောက်ကိုအဲစစ်ဆေးနိုင်ခဲ့တယ်ဒါပေမဲ့အခုဆိုလို့ရှင်ဒီကိုဗစ်ဖြစ်ကြည့်တာဆိုလို့ရှင်1,000လောက်ပဲရှိတော့တယ် 1,200 လောက်ပဲဒီတပတ်မှာသူတို့အဆင့်နိုင်တယ်ပေါ့ခုနတစ်ရက်ကို2,000နီးပါးဆင့်နိုင်တယ်ဘွားနေပြီးတော့တပတ်ကို1,000ကျော်လောက်ပဲတော့ဖြစ်နိုင်တယ်အခုပဲတည်နေတယ်မှာပေါ်နေတယ်ကိုဗစ်ရောဂါဖြစ်တဲ့ positive ဖြစ်တဲ့နှုန်းတွေကများလာတယ်နောက်ပြီးတော့တခြားကိစ္စနဲ့ပြောလို့ရှိရင်ဒီရိုးရိုးဒီတာမန်ဟိုကျန်းမာရေးပြဿနာပေါ့နော်အဲ့ဒီလိုကျန်းမာရေးပြဿနာတွေကိုထားလိုက်ပြီးလို့ရှိရင်ထိခိုက်ဒဏ်ရာရတဲ့အဲ့ပြဿနာကလည်းဒါတော်တော်လေးကိုအခုဆိုလို့ရှိရင်เนาะအချိန်များမငြိမ်သက်ဘူးအခါရဲအချိန်မရွေးပြစ်ခတ်ခံရတာရှိတယ်အချိန်မရွေးရိုက်နဲ့ခံရတာရှိတယ်။အချိန်မရွေးကိုကားနဲ့တိုက်နေ၊ဆိုင်ကယ်နဲ့တိုက်နေဆိုရင်အန္တရာယ်တွေရှိရဲဆိုတော့ဒီလိုမျိုးထိခိုက်ဒဏ်ရာနဲ့ပတ်သက်တဲ့အပြဿနာတွေအနာဒဏ်ရာကနေတွေးထွက်လွန်တဲ့အဲကျန်းမာရေးပြဿနာတွေကလည်းသူအများကြီးဟိုရှိလာတာကိုတွေ့ရပါတယ်။ကြံတဲ့ဖြားနာကူးဆက်ရောဂါတွေအပြင်ကိုဒီလိုမျိုးထိခိုက်ဒဏ်ရာတွေးထွက်လွန်တဲ့အဲယောဂပြဿနာတွေကလည်းရှိတယ်။ဆီယံဝင်ကတော့အများစု CPM လုံနေကြတာမှန်နေတယ်ဒါတွေကဆီယံဝင်ဆိုတဲ့သဘာဝအရာမိမိနဲ့ကိုနီးကိုဟန်နဲ့ပေါ့နော်ကိုနဲ့လက်လမ်းမီတဲ့အဲကိုမျက်စိစီကိုအနာတဝိုက်မှာကိုရဲ့လက်တကမ်းမှာရှိတဲ့ဒီလူနာကိုတော့တတ်နိုင်ရမြဆီယံဝင်ကအဲကုသပေးနေကြတယ်ဆိုတာလည်းသိရပါတယ်ဒါပေမဲ့အဲ့ဒီလိုကုသဒါလေအတိုင်းအတာတစ်ခုတည်းထိရောက်ပြီမယ်တကယ်ကတော့စံချိန်စံနှုန်းအပြည့်အဝတော့ကျန်းမာရေးပြည်သူဆောင်ရှားမှုမပေးနိုင်တဲ့အတွက်လူတို့အနေနဲ့ကျန်းမာရေးပြည်သူဆောင်ရှားမှုအပြည့်အဝမရနိုင်တဲ့အတွက်ကျန်းမာရေးအခြေအနေကတော့ဒီစစ်ကောင်စီလက်ထက်မှာအရင်ကနေနှိုင်းယှဉ်လိုက်လို့ရှိရင်အများကြီးဆိုးဝါးလာတဲ့အခြေအနေကတော့ရှိနေတယ်ဆိုတာတည်တည်မှာလည်းတွေ့ရပါတယ်
ဒီထိခိုက်ရတဲ့အခြေအနေတွေကိုဒီကြားကာလမှာပြည်သူတွေအတွက်လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေလည်းလုံးဝပြတ်ထွက်သွားတာမျိုးမဖြစ်အောင်ပေါ့နော်ဘယ်လိုပုံစံနဲ့ဆက်ပြီးတော့ထိန်းသိမ်းပြီးတော့မှပြည်သူတွေလိုအပ်နေတဲ့စောင့်ရှောက်မှုတွေကိုလည်းရအောင်ပေါ့အကောင်းဆုံးဘာတွေလုပ်နိုင်မယ်လို့ဟိုဒေါက်တာအနေနဲ့ထင်မြင်မိလဲဘာတွေများအကြံပြုနိုင်မလဲရှင
်ဟုတ်ကဲ့အခုကိစ္စကတော့တော်တော်လေးကိုစိန်ခေါ်မှုတွေအများကြီးနဲ့ဟိုရင်ဆိုင်ရတဲ့ဘဝပေါ့အဲ့ဒီတော့လူနာဟာသူဖြစ်တဲ့ယောဂပေါ်မှာမူတည်တယ်သဘောကတော့ဟိုစောင့်လို့ရတဲ့ယောဂရှိတယ်အရေးပေါ်ယောဂရှိတယ်ဥပမာနှလုံးသွေးကြောပိတ်တဲ့ယောဂဆိုလို့ရှိရင်ဒီသွေးကြောကိုအဲခွဲစိတ်ပြီးတော့ပြန်မချဲ့နိုင်ခြင်းမှာဒီသွေးကြောအဲနှလုံးသွေးကြောလေးတွေကျေလာအောင်အဲမောရနာရာတက်တာအောင်ဆေးပေးပြီးတော့ထိန်းထားလို့ရတယ်ဒါပေမဲ့အခုဗမာပြည်မှာဖြစ်နေတဲ့ဟာကဥဒက်ပေါက်တဲ့ယောဂနဲ့တူတယ်ဥဒက်ပေါက်ပြီဆိုလို့ရှိရင်ဘာနဲ့မှထိန်းထားလို့မရဘူးဒီဥအက်ကြီးကိုခွဲထုတ်မှသာဒီယောဂကပျောက်သွားမှာဥအက်ကိုခွဲမထုတ်လို့ရှိရင်အဲ့ဘာမဟုတ်တဲ့ဥအက်ပေါက်တာဥအက်ရောင်တာနေပြီးတော့ဘိုက်ထဲမှာရှိတဲ့ကိုအင်္ကာတွေတစ်ခုလုံးကိုပြန့်နှံ့ပြီးတော့ဒီကိုဘိုက်ထဲမှာရှိတဲ့အင်္ကာရက်တွေအကုန်လုံးပုံပြီးတော့မဖြစ်တဲ့ယောဂပိုဆိုးသွားတဲ့ယောဂဖြစ်နိုင်တယ်လေအဲ့တော့အဲ့ဒီလိုအလားတဏတူပါတယ်ဘာသာပြာဒီလိုမျိုးကြာကာလမှာဒီကျမ်းမာရေးခန္ဓာကိုပြင်ဆင်ဖို့အဲစ조사ပြီးတော့လှုပ်ဆောင်နေဆိုတာကခုနဥတက်ပေါက်တဲ့လူလိုပဲစောင့်လို့ကိုမရဘူးဒီတော်လည်းရမြန်မြန်ပြီးမှဒီစစ်ကောင်စီရဲ့ဥအတက်ကြီးကိုမြန်မြန်ခွဲထုတ်ပြီးတော့မြန်မြန်အမြင့်ဖြုံမှသာဒီပြည်သူလူထုရဲ့ကျန်းမာရေးအခြေအနေတွေကအလားအလာကောင်းလာမယ်သဘောရှိပါတယ
်ခုလိုမျိုးအချိန်ပေးပြီးတော့ဖြေကြပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ဒီမှာလည်းကျေးဇူးတင်ပါတယ်